စစ်တပ်ကအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြလို့ဘကိုးတိုင်းဖြူမြို့မှာမတ်လ25ရက်နေ့ကကြာသာပတိနေ့တုန်းကဖမ်းဆီးခံလိုက်ရတဲ့လူငယ်တက်ကြွလှုပ်ရှားသူကိုရဲခေါ်ကိုနေရဲကျော်နဲ့ပတ်သက်လို့အခုထိဘယ်လိုအခြေအနေရှိသလဲဆိုတာကိုစုံစမ်းမသိရသေးဘူးလို့ဖခင်ဖြစ်သူဖြူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းကပြောပါတယ်။ဦးကျော်အေးဝင်းကိုမက်ခင်ဖြူတွေကဆက်သွယ်မေးမြန်းထားတာပါ
။ဖြူမြို့မှာဒီလ25ရက်နေ့ကပဲဒါကိုကျော်အေးဝင်းရဲ့သားကိုရဲတပ်ဖွဲ့တွေဘက်ကနေပြီးတော့မှဒါဆန္ဒပြဖို့ပြင်ဆင်နေကြတဲ့အချိန်မှာပဲရိုက်နှက်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်။ဆိုတော့အခုသားနဲ့ပတ်သက်ပြီးတော့ဘာရီမြန်နောက်ဆုံးအချိန်ကြီးသိထားတာရှိပါတယ်လေ။အဲ့ဒါပြောပြပေးပါလား။ဟုတ
်ဟုတ်ကဲ့။သားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့မနေ့ကကျွန်တော်အပြင်ရောက်နေတဲ့အချိန်မှာပဲသားဖမ်းခံရတယ်ဆိုတဲ့သတင်းကြားရပါတော့နော်။ကြားပြီးတော့ဒီလိုသားကိုရိုက်နှက်ပြီးတော့ခေါ်သွားတယ်။နောက်သွေးတန်တရေရဲနဲ့ပေါ့နော်။အဲ့လိုမျိုးခေါ်သွားကြတယ်ဆိုတော့အရင်တော့ကျွန်တော်ကြားတယ်။ဒါကလည်းကျွန်တော်ကအဲ့အချိန်မှာကျွန်တော်အပြင်မှာရောက်နေတယ်ပေါ့နော်။အဲ့ညပိုင်းမှာလည်းဘာဖြစ်လဲဆိုတော့ဒီလူငယ်တွေကပေါ့နော်။သူ့ကိုပြန်လွတ်ပေးဖို့တောင်းဆိုကြတဲ့အချိန်မှာဒီစစ်တပ်နဲ့ရဲကနေပြီးတော့ကြီးစစ်တွေနဲ့ဖြစ်ခဲ့တဲ့အတွက်လူနှစ်ယောက်တန်ရန်ရတယ်။လူငယ်လေးတယောက်ဆုံးသွားတယ်ပေါ့နော်အဲ့နောက်ပိုင်းမှာအဲ့ညာတွင်ချင်းမှာပဲတားဟိုကဖြူးမှမထားတော့ပဲနဲ့နေရာတစ်ခုကိုချွေလိုက်တယ်လို့ကျွန်တော်ကြားတယ်ပေါ့နော်လောဆယ်မှာတော့တားရဲ့အချင်းတွေကသူဒဏ်ရာတွေနဲ့ပါသွားတယ်လို့သိရတယ်နောက်ပြီးတော့ဘဲကိုခေါ်သွားတယ်ဆိုတော့ကိုတို့မသိဘူးပေါ့နော်လောဆယ်တော့ဟိုတွေ့လို့လည်းအနေထားလည်းမရှိဘူးဘယ်ရောက်နေမှလဲလောဆယ်တော့ကိုမသိဘူးပေါ့
အဲ့တော့သူနဲ့ပတ်သက်ပြီးတော့ရိုင်းနဲ့ဖန်စီခေါ်ဆောင်သွားတဲ့အချိန်မှာဒဏ်ရာဘယ်လောက်ရတယ်လဲဆိုတာလည်းအတိအကျမသိရဘူး။ဘယ်ခေါ်သွားရဲဆိုလည်းမသိရဘူး။အခုဖန်စီထားတဲ့အချိန်မှာသူ့ကိုကုတပေးမှုရှိမရှိဆိုတာလည်းမသိရဘူး။ဆိုတော့ဒါဖခင်တယောက်အနေနဲ့အခုချိန်မှာရောဒီအပေါ်မှာဘယ်လိုများခန်းစားရပါလဲ
။ဒါကတော့သားဖြစ်တဲ့အတွက်ခန်းတော့ခန်းစားရတာပေါ့နော်။ဒါပေမဲ့နိုင်ငံကြီးကအခုသားကအမှန်ပြောရရင်တော့သူရိုင်းနဲ့ဒဏ်ရာလေးပါသွားတယ်ပေါ့နော်။ဒါပေမဲ့လို့ကိုတို့တဲ့ဆိုတဲ့တိုင်းပြည်မှာလူငယ်တွေအသက်တွေပေးဆက်တေကြရတာကြီးအများကြီးလေနော်။ဒါပေမဲ့သူဖမ်းသွားတဲ့အချိန်မှာအသက်မသေးသေးဘူးဆိုတာသိတဲ့အတွက်နည်းနည်းတော့စိတ်ဖြေလို့ရတယ်ပေါ့နော်မိဘတယောက်အနေနဲ့တော့စိတ်တော့မကောင်းဘူးပေါ့မသေးရင်တော့တနည်းပြန်တွေးမယ်လို့တော့ထင်ပါတယ်ဟုတ
်အခုသားနဲ့ပတ်သက်လို့ရောဆဆွာပြောသလိုဒါဘာမှမသိရတဲ့အခြေအနေမှာဘာဆက်လုပ်ဖို့ရှိပါသလဲရှင
်ဘာဆက်လုပ်ဖို့ရှိတယ်တချို့ကတော့မေးတယ်ဗျနော်ဟိုဥပဒေအကြောင်းအရဘယ်လိုကာကွယ်မလဲပါ냐ပေါ့နော်အဲ့တော့ဒီတရားစီရင်နဲ့ပတ်သက်လို့ကိုကျွန်တော်တို့ကဘယ်ဟာကတရားဝင်မှုဖြစ်တယ်လဲမဖြစ်တယ်လဲဆိုတော့ကျွန်တော်ရေးကြည့်ပါတယ်သူကသူကျွန်တော်တို့ကဘယ်ပုံမှန်နေပဲတက်ပါကျွန်တော်တို့ကเนาะတရားဝင်မှုမရှိတဲ့တရားစီရင်အောက်မှာတော့ကျွန်တော်တိတ်ပြီးတော့ထွေထူးကျွန်တော်အနေနဲ့ကတော့တိတ်မစင်စားဘူးเนาะကျွန်တော်အချိန်နေပါညာငှားဖို့လဲကျွန်တော်မရှိဘူးငှားလည်းမငှားနိုင်ဘူးပေါ့เน
าะအဲ့တော့အခုဆိုလို့ရှိရင်ဒါသားကိုဖမ်းသွားတဲ့အတွက်ကြောင့်မလို့သူ့ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့နေရာလဲဒါတနက်ကြီးစစ်တင်းနဲ့ဖြစ်တယ်ဖြူမှာအခုဆိုလို့ရှိရင်ဒါလူငယ်လေးတယောက်ဆုံးသွားပြီ။နောက်နိုင်ငံတော်ဝန်မှဆိုလဲအခုလက်ရှိအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဒီရဲရဲဆက်ဆက်တို့အင်အားသုံးပစ်နေတဲ့ကြားမှာတည်တဲ့သူတွေဆိုတာတနည်းတစ်ခြားပို့ပြီးတော့များလာတဲ့ဒဏ်ရာရတဲ့သူတွေအများစုကလူငယ်တွေရှေ့တန်းကပေါ့နော်။အခုလိုဖြစ်နေတဲ့အခြေအနေမှာလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီအပေါ်မှာရောဗာမြန်ပြောချင်ပါတယ်လေ။
ဒီကတော့ဗျ။ဗာလဲဆိုတဲ့အခါကျတော့ဒီလက်နက်ကင်တွေလက်တစ်ချက်တော့စဉ်းစားတင်တာပေါ့နော်။အမိတ်ဆိုတာပေတိုင်းတော့ဒီအမိတ်ကိုနာကမှုတော့မသိဘူးဒီအမိန့်ကတရားမျှတမှုရှိလားမရှိလားလဲသူတို့စဉ်းစားဖို့လိုတယ်နောက်ပြီးတော့လက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အနေအထားမှာဘယ်အဖွဲ့အစည်းကကျွန်တော်တို့ legitimacy ဖြစ်လဲဘယ်အဖွဲ့ကတရားဝင်လဲဆိုတာတော့သူတို့ပြန်သုံးသပ်ဖို့တော့လိုတာပေါ့နော်ဒါလေးကိုကျွန်တော်အဓိကထားပြီးတော့ပြောချင်ပါတယ်အဲ့တော့ဒါတွေကလက်နက်ကင်တွေနဲ့ဒါအများကြီးစဉ်းစားမှကိစ္စတွေပါဒီအချိန်ကကျွန်တော်တိုင်းပြည်အတွက်အများကြီးရေးကြည့်တဲ့အချိန်အဲ့တော့လက်နက်ကင်ရဲတပ်ဖွဲ့တွေကပတ်မကန်ကျွန်တော်တို့ကပညာရှိရှိကျွန်တော်တို့စဉ်းစားတွေးခေါ်တတ်ဖို့လိုတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်ဆိုတော့လက်ရှိမှာရောကိုယ့်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်ချရတဲ့အခြေအနေမှာရှိရလားမိသားစုရဲ့လုံခြုံရေးရောဘယ်လိုရှိလဲ
လုံခြုံရေးကတော့ကျွန်တော်အဆင်ပြေအောင်တော့ကျွန်တော်နေတယ်ကျွန်တော်မှချိတဲ့အပြည့်သူကိုယ်စားလှယ်တယောက်အနေနဲ့ထမ်းဆောင်မယ်တာဝန်နဲ့ကျွန်တော်ထမ်းဆောင်နေတယ်ပေါ့နော်အတတ်နိုင်ဆုံးတော့ကျွန်တော်လုံခြုံနေတယ်ပေါ့အဲကျွန်တော်တို့ကဗျာဟိုသားရဲ့ကျွန်တော်ဇနီးရဲ့တောင်းရတယ်ဆိုတော့ကျွန်တော်တို့ကတယောက်တနေရစီဆိုတော့ချင်းပြောရတော့တဏှာစီပေါ့နော်လုံခြုံမှုချိမရှိဆိုတာလောဆယ်နေတာမှာတော့တယောက်ကတော့ရှိပြီဆိုတော့ကျွန်တော်ဇနီးနဲ့ကျွန်တော်နေရာတဏှာစီဆိုတော့ကျွန်တော်အတိအကျတော့ကျွန်တော်မသိသေးပါဘူးအဲ့ဒါတော့နော်လုံခြုံမှုတော့ချိမရှိဆိုတာအတိအကျလည်းကျွန်တော်မပြောနိုင်ဘူးကိုဘကိုပဲကျွန်တော်တို့ကလုံခြုံနေရတဲ့အနေအထားမျိုးတွေဖြစ်နေတယ်ပေါ့နော
်
ဒါပေမဲ့လက်ရှိအနေအထားမှာတော့ဇနီးနဲ့ဆက်သွယ်တဲ့အခါမှာသူလည်းဟိုအေးစစ်စစ်ဖြစ်နေသေးတယ်ဆိုတဲ့ဟာတော့ကျွန်တော်သိရတော့အခုချိန်မှလည်းသူလုံခြုံမှုချိနေသေးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ ဟိုဘယ်လိုပဲဖြစ်ဖြစ်လေးနော်ဇနီးနဲ့လည်းတနေရာစီနေရတယ်တားလည်းအခုဒဏ်ရာရင်းနဲ့ဖမ်းဆီးခေါ်သွားရတယ်ဆိုတဲ့အခါကျတော့မိသားစုနဲ့ပတ်သက်တဲ့စိုးရိမ်မှုကတော့ရှိနေမယ်ထင်ပါတယ်
ဆိုရင်လည်းဆိုတာတည်းဒီတော်လိုင်းကြီးအောင်မြင်မှုကျွန်တော်တို့ဘယ်လိုလုပ်ကြရမလဲဒါတွေကကျွန်တော်တို့ပြည်သူလူထုတရားလုံးဝဒီအမြင်ကိုကျွန်တော်တို့ရှိဖို့လိုပါတယ်ဒီတော်လိုင်းကကျွန်တော်တို့ကြာဆုံးသွားလို့မရဘူးကျွန်တော်တို့နိုင်ငံအတွက်နော်နှစ်ပေါင်းများစွာနှစ်ပေါင်း80ကျော်မရခဲ့တဲ့အခွင့်အရေးတစ်ခုကျွန်တော်ရနေတယ်ဒီခွင့်ကိုကျွန်တော်တို့လက်ဆုပ်လက်ကမ်းကျွန်တော်မိမိရရကျွန်တော်ဆုပ်ကန်ထားဖို့လိုပါတယ်နော်ဒါလေးကိုပဲကျွန်တော်ပြောချင်ပါတယ်ဟုတ်